နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့စကိုင်းတိုင်းဒေသကြီးခီးစဉ်ဒုတိယနေ့မှာလေရှိနဲ့ဗန်းမောက်မြို့တွေကိုသွားရောက်ပြီးလူမှုတွေ့ဆုံပွဲတွေကျင်းပပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့စကိုင်းတိုင်းဒေသကြီးဒုတိယနေ့ခီးစဉ်မှာပထမဆုံး Homeland မြို့ကနေနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသလေရှိမြို့ကိုရဟယင်နစီနဲ့သွားရောက်ပြီးလူမှုတွေ့ဆုံပွဲကျင်းပခဲ့ပါတယ်။လေရှိမြို့လူမှုတွေ့ဆုံပွဲမှာဒီမိုကရေစီနိုင်ငံတည်ဆောက်ဖို့ပြည်သူကအရေးပါကြောင်းဒေါက်တာဆန်းစုကြည်ကအဓိကထားပြောကြားခဲ့တယ်လို့လေရှိဒေသရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမင်းနိုင်ကပြောပါတယ်
။ဒီနိုင်ငံတော်ကပြောလဲပါပါနော်ဒီလူမှုတွေ့လဲတာစီကန်ရှိရှိနေဖို့လည်းမိမိကိုယ်ကိုလည်းဘောသူများကိုတိခါချင်းခွင့်လွှတ်ခြင်းပါနော်ဒီလိုသွားမှတာလေဒီမိုကရေစီနိုင်ငံကိုဒီလူမှုပါမရောက်နေတယ်ဆိုတဲ့ဥစ္စာလည်းပြောပါတယ်
လေရှိမြို့မှာမြို့တော်ခမ်းမတီဆောင်ရေးထမန်းတီလေရှိလန်းပြုပြင်ရေးကျမရေးဝန်ထမ်းတွေပုံမခံထားရေးအပါအဝင်ပြည်သူတွေရဲ့တောင်းဆိုတင်ပြမှုတွေကိုတော့သက်ဆိုင်ရာဝန်ကြီးဌာနတွေကသူတို့ရဲ့လက်ရှိဆောင်ရွက်နေတဲ့အခြေအနေတွေကိုရှင်းပြခဲ့ကြတယ်လို့နောက်ဆက်ပြီးလှုပ်ဆောင်ဖို့စီစဉ်ထားတာတွေကိုလည်းဖြေကြားခဲ့တယ်လို့ပြောပါတယ်လူမှုတွဲဆောင်ပွဲကိုလေရှိမြို့နယ်အတွင်းရှိကျေးရွာအတော်များများကပြည်သူတွေပါဝင်တက်ရောက်ခဲ့တာကြောင့်မူလစီစဉ်ထားတဲ့နေရာကနေဘောလုံးကွင်းမှာပြောင်းရွှေ့ကျင်းပခဲ့ရတယ်လို့လည်းလွတ်တော်ကိုယ်စားလှယ်ဦးမင်းနိုင်ကပြောပါတယ
်ကျွန်တော်တို့ကလေရှိမြို့မှာအမျိုးတော်ခမဆိုတာမရှိသေးဘူးကွာခုတည်းတည်းပါနော်အာကျွန်တော်တို့ဒီဟာထေဝရှိတာဆိုတာတခုရှိတယ်အဲထေဝရှိတာမှာလူနေရာလောက်ပဲစတယ်စတဲ့အခါကျတော့အမေစုကလူတူရဲ့အင်အားရှိပြီးတော့မှဟောဒီမှာမဖြစ်ဘူးဆိုပြီးတော့မှအာဘောလုံးကွင်းမှာလေဘောလုံးကွင်းမှာဒီပွဲချစ်စီမှာအမေစုကနေရာယူပြီးတော့မှပြိတ္တကျတော့ဘောလုံးကွင်းမှာကြာဟုတ်ကဲ့လူတွေကတော့ခုနကရှိရတဲ့ထောင်နည်းတက်တယ်ကြာဟုတ်တယ်ကြာနေကလည်းတော်တော်လေးရောက်တယ်ဆုံလာတော့ပေါက်ဆတ်တော့ဟိုကြီးတော့ကိုကိုင်လုံးတော့ဟိုးငကြပါတော့တော်တော်လေးလာကြတယ်ကြာလူရှိမြို့တွေကတော်တော်လာတယ်ကြာ
လေရှိမျိုးကိုမနေ့စင်နာရီလောက်မှရောက်ခဲ့ပြီး7နာရီကျော်လောက်မှဒေါက်တာဆန်းစုကြည်ဟာဗမောက်မျိုးကိုဆက်လက်ထွက်ခွာခဲ့တာပါဗမောက်မျိုးခီးစင်မှာတော့ဇလုံတောင်ဖျားကိုတွားရောက်ဖူးမြော်ရာမှာဇလုံတောင်ဆရာတော်ကဇလုံတောင်မှာလက်စစ်မီရရှိဖို့နဲ့အသက်ကြီးသူတွေအတွက်ဓာတ်လေခါတက်ဆင်ပေးဖို့မိန့်ကြားခဲ့တယ်လို့တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးညင်ကြီးဟန်ကပြောပါတယ်ဒါအပြင်ဗမောင်းမြို့မှာကျင်းပတဲ့လူမှုတွဲဆောင်ပွဲမှာဒေါက်ဆန်းစုကြည်ကပညာရေးနဲ့ကျန်းမာရေးဆိုင်ရာကိုအလေးထားဆွေးနွေးသွားတာတွေ့ရတယ်လို့ပြောပါတယ်
။ဟောပညာရေးကျန်းမာရေးဒီအဓိကပေါ့နော်။တော့ကျွန်တော်တမူဝန်ကျောင်းပညာရေးဦးစားပေးပြီးတော့တုတ်ဆစ်ခြင်းတယ်ပေါ့။ဟိုတက္ကသိုလ်ပွဲရမှာပညာတက်ခေါ်တာမဟုတ်ဘူးပေါ့။အဲ့ဒါလေးဦးစားပေးပြီးတော့ကျွန်တော်ဒေတာရဲ့လမ်းပန်းဆက်သွယ်ရေးရဲ့လက်စမီရရှိရေးရဲ့ဒီအဲ့ဒါလေးကိုယ်ကပြည်နေတဲ့ဘောဘောအဲခါလေးပြောတယ်ဗ
ျဒီတွဲဆောင်ပွဲပြီးမှာဒေတာရင်းလန်တတာကြောင်းစေးယုံရက်စကန်တိဆောက်ရေးနဲ့လျှက်စီမီရရှိရေးကိစ္စတွေလှုပ်ဆောင်ပေးဖို့ဒေတာကန်တွေရဲ့တင်ပြချက်ကိုတော့စကိုင်းတိုင်းဒေတာကြီးအစိုးရအဖွဲ့ကလုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးဘုံမူကြီးတန်းထွန်းအောင်ကပြန်လည်ရှင်းလင်းဖြေကြားပေးခဲ့တယ်လို့လည်းပြောပါတယ်ဗမောက်ကလူမှုတွဲဆောင်ပွဲပြီးတဲ့နောက်မှာဒေါက်တာဆန်းစုကြည်ဟာကလေးမျိုးကိုဆက်လက်ထွက်ခွာသွားတာဖြစ်ပြီးမနေ့ဖန်မှာတော့အိန္ဒိယမြန်မာနယ်စပ်ဒေသကတမူးမျိုးမှာလူမှုတွဲဆောင်ပွဲကျင်းပဖို့စီစဉ်ထားပါတယ်။မနေ့အင်္ဂါနေ့ကတော့ခန်တီမျိုးကတဆင့်နန်ယွန်းဟုံးမလင်းပင်လယ်ဘူးမျိုးတွေကိုတွားရောက်ခဲ့ရမှာနန်မျိုးနဲ့ပင်လယ်ဘူးမျိုးမှာလူမှုတွဲဆောင်ပွဲကျင်းပပြီးပညာရေး၊ကျန်းမာရေး၊လမ်းပန်းဆက်သွယ်ရေးနဲ့ဒေသဖွံ့ဖြိုးရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။